အခုတော့ထိုင်းနိုင်ငံရောက်ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးအခြေအနေကိုပြောပြမှာပါထိုင်းနိုင်ငံရောက်မြန်မာအလို့သမားအားလုံးရဲ့ရတင်ရထိုက်တဲ့အခွင့်အရေးတွေရရှိနိုင်အောင် NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်နေကြောင်း၃ရက်ကြာဖြစ်ကြည်ရဲ့ခီးစဉ်ဖြင့်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်မနေ့ကြာသပတေးနေ့ကဘန်ကောက်မြို့တော်ကိုရောက်ရှိလာတဲ့ဒေါက်ဆန်းစုကြည်ဟာဘန်ကောက်မြို့နားမှာရှိတဲ့မဟာချိုင်ဒေသကမြန်မာရွှေပြောင်းအလို့သမားတွေကိုအရင်ဆုံးတွားရောက်တွေ့ဆုံရမှာထိုင်းအာဏာပိုင်တွေစီစဉ်ထားတဲ့ငါးပဇွန်ဈေးခန်းမှအဆောက်အုံမှာမြန်မာအလို့သမားယာကနန်းလောက်ကိုတွေ့ဆုံမိကွန်းပြောကြားခဲ့တာဖြစ်ပါတယ
်။နိုင်ငံလမ်းမြအားလုံးဟာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရစဉ်ရစိုက်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျွန်တော်တို့တတ်နိုင်အောင်ဇုံကျူစားပြီးတော့အလုပ်ပေးပါမယ်။
ဒါအပြင်မြန်မာအလို့သမားတွေတရားဝင်အလို့လောက်ကင်ခွင့်အတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံကူးလက်မှတ်တွေကိုထုတ်ပေးနိုင်အောင်စီစဉ်နေကြောင်းဒေါက်ဆန်းစုကြည်ကတက်ရောက်လာတဲ့အလို့သမားတွေကိုအခုလိုရှင်းပြခဲ့ပါတယ်။
ကျွန်တော်တို့ပေါ့စ်တွေဒီမှာထုတ်ပေးဖို့စီစဉ်မှာပါ။အခုလုံးစောစောလုပ်ဆရာစောစောပြောတဲ့အတိုင်းပဲကျွန်တော်တို့ကညီပြီးတော့ဘာမှဆောင်းဆန္ဒမရှိတဲ့လူတွေကိုစီရောပိုင်ထုတ်ပေးဖို့စဉ်းစားပါတယ်။ဒါအလို့ကကျွန်တော်တို့ရဲ့တောင်းဆိုချက်အရာပါ။အရင်တော့ဆိုရင်ပြီးပါလိမ့်မယ်။ဟိုဆိုတာ temporary passport ပေါ့နော်အဲ့ဒါတွေကိုထုတ်ပေးနေကြပါတယ်ထုတ်ပေးနေပြီးတော့မှဒီကျမတို့နိုင်ငံကအရင်တုန်းကဝင်ရေးဌာနကနေပြီးတော့ CO by ထုတ်ပေးဖို့ဒါလိုလားတယ်ဆိုတော့ဒီတိုင်းဆိုတာလည်းဒါကိုလက်ရောပေးတာဖြစ်ပါတယ်ဒါပေမဲ့ကျမတို့အနေနဲ့တော့ passport ထုတ်ပေးတာပို့ပြီးတော့ကျမတို့ရဲ့နိုင်ငံကနိုင်ငံသားရဲ့အဆင်ပြေလဲဆိုတော့ကျမတို့ဒီလိုဆုံးဖြတ်ပြီးတော့ passport ပဲထုတ်ပေးနေပါတယ်ဒါပေမဲ့လေကျမတို့ကပဲအရင်တုန်းကကျမတို့နိုင်ငံအစိုးရနဲ့ပြီးတော့ CI ထုတ်ပေးမှုကိစ္စကိုကန့်ကန့်ပြီးတော့တောင်းဆိုခဲ့လို့ဒီဘက်ကအဆင်ပြေခဲ့တာပါအဲ့တော့ကျမတို့ကနေပြီးတော့ passport ပဲထုတ်ပေးခြင်းပါတယ်ဆိုရင်ထုတ်ပေးခွင့်ပေးပါပါတဲ့ဒါပေမဲ့အရင်တုန်းကကျမတို့ CI တောင်းခဲ့လို့တောင်းခဲ့တဲ့အတိုင်းဖြစ်မြောက်ရေးအတွက်လက်ရောပြီးတော့လုပ်ပေးတဲ့ကိစ္စတွေရှိခဲ့တော့ဒါပြန်ပြင်ဖို့ဆိုတော့အချိန်ယူရပါလိမ့်မယ်အခုတော့ချက်ချင်းလိုက်ရင်တော့ကျမတို့ CI ထုတ်ပေးပါမယ်
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်မြမအလုသမားတွေကိုထိုင်းအာဏာပိုင်တွေနဲ့အလုရှင်တွေဘက်ကစီစဉ်ရွေးချယ်ခဲ့တာဖြစ်ပြီးခမ်းမာထဲမှာဒေါက်ဆန်းစုကြည်ကိုမေးခွန်းပြန်မေးဖို့အတွက်လည်းကန့်သတ်မှုတွေရှိခဲ့ကြောင်းတွေ့ဆုံပွဲကိုတက်ရောက်ခွင့်ရခဲ့တဲ့မနှွေးနှွေးဦးက VOA ကိုပြောပါတယ
်။သူဒီလူတွေကြီးလိုက်တာနဲ့သူ့အလုသမားတွေကိုပဲရွေးချယ်ထားတဲ့လူတွေပဲဒီမှာတွေ့ခွင့်ရတယ်။ကြံတဲ့လူတွေကသူ့ကိုဘယ်လိုတွေးကြည့်နေကြတယ်ဆိုတာသူအရန်ကိုစိတ်မကောင်းဖြစ်မိတယ်။ပြီးတော့နောက်တစ်ခုကကျမတို့တင်ပြရစီရှိတဲ့လူတွေထပြီးတင်ပြတဲ့အချိန်မှာနှစ်ယောက်ပဲပြောခွင့်ရပြီးတော့မိုက်ကိုသူတို့ဖျားလိုက်တယ်ရှာလို့မတွေ့တော့ဘူးအဲ့ဒီအချိန်မှာသူအရန်ကိုဒေါသထွက်သွားတယ်နောက်ထပ်တင်ပြတဲ့လူတွေကြတော့သူကအာမရတဲ့အတွက်ကြောင့်အောက်အစင်းလာပြီးတော့လုသမားတွေကိုသူပြောပါတယ်ပြီးတော့အောက်မှာစောက်ကြုံနေတဲ့လုသမားတွေစီမှာသူစီကိုတင်ပြစီရတဲ့အများကြီးရှိတယ်ဆိုတာသူသိတယ်ကျမတို့ဒီအပေါ်မှာပြောတာကြတော့သူ့ကိုရဲရဲဝဝတင်ပြလို့မရဘူးဆိုတာကိုလည်းသူသိတယ်သိတဲ့အတွက်ကြောင့်အောက်ထပ်အမေသူ့အနေနဲ့ပေါ့နော်အရန်ကိုစိတ်မကောင်းဖြစ်ပြီးတော့သူအောက်ကလူတွေဆင်းတွေ့မယ်အောက်ကလူတွေတွေ့ပြီးတော့အောက်ကလူတွေတင်ပြတော့သူနားထောင်မယ်ပြီးတော့အောက်ကလူတွေဒီအောက်ကလူသမားတွေပြောတာကိုသူကပြန်ပြီးတော့သားတို့သမီးတို့သူဘယ်လိုစီစဉ်ဆောင်ရွက်ပေးမယ်ဆိုတာသူပြောမယ်ဆိုပြီးတော့ပြောသွားပါတယ်
မြန်မာရွှေပြောင်းအလုသမားအရေးဦးဆောင်နေသူတွေကလည်းဒေါက်ဆန်းစုကြည်အနေနဲ့ဒီကနေ့ထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာနဲ့တွေ့ဆုံရမှာမြန်မာအလုသမားတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုတင်ပြဆွေးနွေးပေးစီလိုကြောင်းမြန်မာနိုင်ငံရွှေပြောင်းအလုသမားများကုညီစောင့်ရှောက်ရေးမဟာမိတ်ကကိုရဲမင်းကနေ VOA ကိုအခုလိုပြောပါတယ
်ထိုင်းမှာကျွန်တော်တို့မြန်မာအလုသမားတွေလုပ်ငန်းဝင်ခွင့်ရေးအပြည့်အဝမရသေးပါဘူးအခုချိန်ထိခက်ခဲနေတော့မယ်ဆိုတာကိုမေဆုနေနဲ့မှန်မှန်ကန်ကန်သုံးသပ်ပြီးတော့ထိုင်းဝန်ကြီးချုပ်နဲ့တွေ့ရင်လိုအပ်တာတွေတင်ပြပေးပါလို့ကျွန်တော်ကတော့အဓိကမှာခြင်းနေခဲ့တာကျွန်တော်တို့တကယ်တွေ့နေတဲ့ခက်ခဲတွေကိုရင်ဖွင့်ခြင်းနေတယ်ကျွန်တော်တို့ခန့်ရောက်မြန်မာလူကမာတွေရန်ခက်ခဲနေတယ်တကယ်တော့ကရောက်တဲ့လူတွေတကယ်ထောင်ကျပြီးတော့ပြန်လွတ်လာတဲ့လူတွေတကယ်ကိုတထင်းနိုင်ကျင့်တခန္ဓာလူတွေပြီးတော့အမှုရေးလက်ရှိရင်ဆိုင်နေတဲ့လူတွေပြီးတော့ထိုင်းလူမျိုးတွေရဲ့မရင်းချင်းဆောင်ကားခံရတဲ့လူတွေကျွန်တော်ခေါ်လာတယ်မြတ်အကုန်လုံးသူတို့တွေကိုကျွန်တော်တွေ့ခွင့်ပေးဖို့တယောက်မှကျွန်တော်သူတို့တွေကိုပွဲထုတ်ခွင့်ပေးတွေ့ခွင့်လုံးဝမရခဲ့ပါဘူး
မနေ့ကဒေါက်ဆန်းစုကြည်ရဲ့မိကွန်းကိုနားထောင်ဖို့မြမအလုသမားထောင်ထဲချီလာရောက်ခဲ့ပေမဲ့ထိုင်းအာဏာပိုင်တွေကသူတို့ကိုခမ်းမရဲဝင်ခွင့်မပေးဘဲတားမြစ်ခဲ့တာကြောင့်နှစ်ဖက်ထိတ်တိုက်ပြဿနာတွေဖြစ်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဘက်ကလည်းအပြစ်မှာဆောင်ဆိုင်နေသူတွေကိုမိကွန်းပြောဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုဆွေးဝါးမှုကြောင့်အစီအစဉ်ဖျက်သိမ်းခဲ့ရတဲ့ပုံမှာသူ့အနေနဲ့စိတ်ပြတ်မိကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီကနေ့စနေနေ့မှာတော့ဒေါက်ဆန်းစုကြည်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံသဘောတူညီမှုတွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ထိုင်းတက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးဟောပြောဖို့ရှိပါတယ် ထန်ဟင်းရှိစပေးဆောင်ဒုက္ခသည်စခန်းကိုတွားရောက်ဖို့စီစဉ်ထားပေမယ့်ဒီစီစဉ်ကိုဖျက်သိမ်းထားပါရဲ့ရှင်။